AstraZeneca ကိုဗစ်ကာကွယ်ဆေးကိုဗြိတိန်နိုင်ငံမှသုံးဆွဲခွင့်ကိုအခုသတင်းပတ်ထဲခွင့်ပြုမယ်လို့မျှော်လင့်ရပါတယ်Oxford တက္ကသိုလ်နဲ့ AstraZeneca ဆေးကုမ္ပဏီတို့စမ်းသပ်ထုတ်လုပ်နေတဲ့ဆေးဟာ Pfizer BioNTech နဲ့ Moderna COVID ကာကွယ်ဆေးတွေလိုပဲကုမ္ပဏီအကြီးအကဲက Sunday Times သတင်းစာကြီးကိုပြောကြားခဲ့ပါတယ်။နှစ်ကြိမ်ထိုးရမဲ့ဆေးကိုအထူးအဆုံဖြစ်အောင်လို့စမ်းသပ်ထားတယ်လို့ကုမ္ပဏီအမှုဆောင်အရာရှိချုပ် Pascal Soriot ကပြောပါတယ်။ပိုပြီးကူးစက်လွယ်တဲ့ဗီဇာပြောင်းကိုဗစ်ရောဂါပိုးသစ်တွေကိုလည်း AstraZeneca ဆေးကထိထိရောက်ရောက်ကာကွယ်နိုင်မယ်လို့ယုံကြည်တယ်လို့ဆိုပါရယ်။ထေချာအောင်လို့စမ်းသပ်မှုတွေကိုလုပ်သွားမယ်လို့လည်းသူကပြောပါရယ်။အစောပိုင်းစမ်းသပ်စစ်ဆေးမှုတွေမှာ AstraZeneca ကိုဗစ်ကာကွယ်ဆေးက80ရာခိုင်နှုန်းထိရောက်ကာကွယ်နိုင်တာကိုတွေ့ရှိထားပါရယ်။AstraZeneca COVID ကာကွယ်ဆေးကိုဆေးဝါးဆိုင်ရာကြီးကြပ်ရေးတာဝန်ရှိသူတွေအတည်ပြုခဲ့မယ်ဆိုရင်နိုင်ငံထဲမှာထုတ်ပြန်ထားတဲ့ lockdown ကန့်သတ်ချက်တွေကိုမြန်မြန်ဖယ်ရှားနိုင်လိမ့်မယ်လို့ဝန်ကြီးများရုံးဝန်ကြီး Michael Grove ကဒီကနေ့ပြောကြားပါရယ်။ကမ္ဘာတဝန်း COVID အတည်ပြုလူနာ 80.8 တန်းကျော်ရှိနေပြီးတော့သေဆုံးသူ 1.8 တန်းကျော်နေချိန်မှာအခုလို COVID ကာကွယ်ဆေးနောက်တစ်မျိုးကိုသုံးဆွဲတဲ့မတဲ့ Britain ကျန်းမာရေးတာဝန်ရှိသူတွေသုံးသပ်စဉ်းစားနေကြတာပါ။တကယ်လို့ AstraZeneca COVID ကာကွယ်ဆေးဟာသုံးဆွဲဖို့စိတ်ချရတယ်လို့ဆုံးဖြတ်ခဲ့ရင်ဒါဟာကမ္ဘာမှာ၅ခုမြောက် COVID ကာကွယ်ဆေးဖြစ်ပါလိမ့်မယ်။Pfizer BioNTech ဆေး Moderna ဆေးတို့အပြင်ရုရှားနဲ့တရုတ်နိုင်ငံတွေမှာလည်းသူတို့နိုင်ငံတွင်ထုတ်တဲ့ COVID ကာကွယ်ဆေးတွေကိုစတင်အသုံးပြုနေကြပါတယ်